ကချင်ပြည်နယ်မုံမောင်မြို့နယ်ရှိမြချင်းနားပေါ်မှာလမ်းပေါ်ကမြို့သစ်ကုံလွန်နွမ်းလန်နဲ့နောင်ကွန်ကျေးရွာအခြေဆိုင်အမြောက်တပ်နဲ့ဒုံးတပ်ဖွဲ့ပါဝင်အနည်းဆုံး၄နေရာလောက်ကိုဒီနေ့မနက် KIA ကတပြိုင်တည်းတိုက်ခိုက်ခဲ့တာပါ။နောက်လိုင်စာနီကနားဖော့စခန်းကိုသိမ်းပိုက်လိုက်ပြီးနေမည်ရှင်းလင်းလုဆောင်နေတယ်လို့ KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်။ဒီနောက်ဆုံးရသတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ဒီလ9ရက်နေ့ကစတင်ခဲ့တဲ့ဌာနချုပ်လိုင်စာအနီးကစစ်ကောင်စီတက်စကန်တွေကို KIA ကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာဒီကနေ့မနက်ပိုင်းမှာတော့မိုးမောင်းမြို့ကနေရာ၄နေရာကိုတပြိုင်တည်းထပ်မံတိုက်ခိုက်ခဲ့ပါတယ်။လက်ရှိမိုးမောင်းမြို့နယ်အတွင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ရှေ့တန်းတပ်ဖွဲ့တွေနဲ့နှီးဆက်သူမိုးမောင်းဒေသခံတူက VOA ကိုခုလိုပြောပါတယ်
။ဒီမနက်9ရက်နေ့ကရန်ကြီးမြို့ပြဆက်လို့ရမောင်းကောင်ရနေလမ်းရ၄နေရာဒီနေ့ဒီမနက်9ရက်နေ့ပိုက်တော့ကိုကြည့်တယ်ဘုန်းတော်မင်္ဂလာနောက်ပါကပြင်းဟိုမင်္ဂလာဟိုရောင်းလာလေးသိစတာပိုင်ရင်ရောင်းအောင်တော့ဘုန်းတော်လေးဒီနေ့300နဲ့ချက်တုံးရှိခုံဒီမနက်ကနေပိုက်တော့ကြည့်ကြည့်မနာတယ်လို့လားဘယ်မှာတုံးလေးခေါ်တော့ရှိရခွန်းလည်းခုနစင်ထောကြောင်ဝဲနေကြပြီ
2022ခုနှစ်ဧပြီလအတွင်းကဖြစ်ပွားခဲ့တဲ့အလော့ဘွန်တိုက်ပွဲဟာအဲဒီဒေသအတွင်းဖြစ်ပွားခဲ့ပြီးကာလန်ဘီကျေးရွာတွေနေရဲစွန့်ခွာတင်းရှောင်ခဲ့ရသလိုအခုလည်းတင်းရှောင်နေကြပါတယ်။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းမိုးမောင်းမြို့နယ်မြကြီးနားဗမော်လန်းတကျော်ကစစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်နေတာဟုတ်မှန်ကြောင်းနဲ့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိကြောင်းအတည်ပြုပါတယ်
။ဟုတ်ပါတယ်။ဟိုမိုးမောင်းမြို့နယ်နွေလန်းဘက်မှာတိုက်ပွဲဖြစ်ပါတယ်။ဒီမနေ့ခုနှစ်နာရီကနေညနေဒီချင်းထိပေါ့အဲ့ဘယ်ရှိပါလဲဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီတကြောလုံးရှိပါလဲဟုတ်ကဲ့ရှိပါလေကြောင်းလည်းရှိပါလေဟုတ်ကဲ့
ဒီကနေ့မှာတော့လိုင်စာဌာနချုပ်အနီးကနားဖော့စကန်ကိုတင်ယူပြီးနယ်မြေရှင်းလင်းရေးဆောင်ရွက်နေကြောင်းနဲ့အနီးနာကကာကင်စကန်၃-၄ခုလည်းတင်ယူခဲ့ကြောင်းဘုံမူကြီးနော်ဘူးကဆက်ပြောပါတယ
်ဟုတ်ကဲ့နားဖော့ဘက်ကတော့နယ်မြေရှင်းလင်းရေးလုပ်နေတယ်လို့ကြားရပါတယ်ဆိုတော့တင်းလို့တင်းနိုင်တဲ့နေသားတော့ဖြစ်ပါတယ်19ရက်ကနေစတာဖြစ်ပါတယ်နားဖော့တို့ကျွန်တော်တို့တချင်နာခေါ်နေတော့ချန်တော့ဘုလို့ခေါ်တာပေါ့နော်အဲ့ဒါတွေဖြစ်သွားတယ်ဘုလို့ကောင်းတို့ချန်တင်တို့အဲ့ပါဝင်ကျွန်တော်တို့ကာဖင်တွေပါ၃-၄ခုလောက်တော့ရှိမှာပါဟုတ်ကဲ့အဓိကတော့နာဖော့ပါ
တချင်ထဲမှာတော့မြကြီးနာပူတာအိုလမ်းပေါ်ကဆွန်ဘရာဘုံမှာလည်းတိုက်ပွဲဆက်လက်ဖြစ်ပွားနေကြောင်းပြောပါတယ်ဆွန်ဘရာဘုံမြို့နယ်အတွင်းတိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ဖြစ်ခဲ့တာပါဒီတိုက်ပွဲကြောင့်ဆွန်ဘရာဘုံနဲ့အနီးနားကျေးရွာကဒေသခံပြည်သူ1900ကျော်ဟာတောတောင်နဲ့စစ်ဘေးလွတ်ရာကျေးရွာတွေကိုတင်းချောင်နေရပြီးစားနေရိတ်ခါနဲ့နေရာထိုင်ခြင်းအတွက်အခက်အခဲတွေတွေ့နေရပါတယ်။ဆွန်ဘရာဘုံတိုက်ပွဲကြောင့်မြကြီးနားပူတာအိုကားလမ်းမှာလည်းအသွားအလာတွေရပ်ဆိုင်းခဲ့တာကြောင့်ပူတာအိုမြို့ပေါ်မှာကုန်ပစ္စည်းနဲ့လောင်စာဆီတွေပြက်လက်နေပြီးကုန်စည်နှုန်းတွေမြင့်တက်လာသလို73စီကလည်းလူတစ်ယောက်ကိုတလီတာနှုန်းနဲ့သာဝယ်ယူရရှိနိုင်ခဲ့တဲ့အခြေအနေဖြစ်နေပါတယ်။တစ်ဆက်တည်းမှာတော့မချမ်းဘောနောင်မွန်းခေါလန်ဖူးစားတဲ့ဒေတာကဌာနဆိုင်ရာဝန်ထမ်းတွေဟာရုံးပိတ်ပြီးပူတာအုပ်ကိုပြောင်းရွှေ့နေထိုင်နေကြရတာကြောင့်လူဦးရေတိုးများလာပြီးစားနေရိတ်ခါအတွက်ပုံမှုအခက်ကြုံနေကြပါတယ်ခင်ဗျာ